ျမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုဒေသဘက်မှာစစ်ကောင်စီတပ်နဲ့ကိုကံတိုင်းဒါလက်နက်ကိုင် MNDAA တို့အကြားတိုက်ပွဲပြင်းထန်နေပါတယ်။တိုက်ပွဲတွင်လက်နက်ကြီးကြီးထိမှန်လာကြောင့်ဒေသခံလူ၄ဦးသေဆုံးခဲ့တယ်လို့မုံကိုမြို့ပေါ်အထိထွက်ပြေးလာကြတဲ့စစ်ပီးဒုက္ခသည်600ကျော်လောက်ရှိပါတယ်။ပန်ဆိုင်ဘက်မှာလည်းဒီနေ့တိုက်ပွဲတွေဆက်ပြီးဖြစ်နေပါတယ်။ရန်ကုန်ကလာတဲ့တရုတ်မြန်မာနယ်စပ်ဘက်ကတိုက်ပွဲသတင်းကိုတော့ကိုအောင်မြတ်သူပြပြပါမယ်ရှင်။
တရုတ်မြန်မာနယ်စပ်ဒေသမူဆယ်မြို့ကျူကုတ်ပန်ဆိုင်နဲ့မုံကိုဒေသဘက်မှာဇူလိုင်လကတိုက်ပွဲတွေပြန်ဖြစ်နေတာမှာဒီရက်ပိုင်းမှာတော့မုံကိုမြို့နယ်ကတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ဒီနေ့နေ့လယ်ပိုင်းဒီမုံကိုမြို့ပေါ်ကနေလက်နက်ကြီးတိုက်ခတ်တဲ့တွေကြားနေရကြောင်ပြောသလိုပန်ဆိုင်ဘက်မှာလည်းတိုက်ပွဲဖြစ်ပွားတာရှိတယ်လို့ပန်ဆိုင်ဒေသခံတူကပြောပါတယ်
။အခုတမောက်မှာဒီတိုက်ကောင်းကြီးဝါနဲ့ကျူကုတ်ပန်ဆိုင်ကြားကိုတမောက်တမတ်နေနေတယ်ခမ။ဝါလက်နက်ချီတမ်းလို့ကြားတယ်
တက်စီဖြစ်ပေါ်နေတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့ MNDAA ကိုကံအဖွဲ့ကိုမေးမြန်းမှုဆက်သွယ်ခဲ့ပြီးမြဲဖုန်းလက်ခံပြေဆိုတာမျိုးမရှိခဲ့ပါဘူး။ကိုကံတပ်ဖွဲ့ရဲ့ Facebook မှာမျက်နှာမှာတော့ဒီလ28ရက်နေ့ကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ကြောင်းစစ်ကောင်စီဘက်က9ယောက်ကြာဆုံးပြီး20ဦးသောတိုက်ခိုက်ဒဏ်ရာရခဲ့ကြောင်းဖော်ပြထားပါတယ်။စစ်ကောင်စီဘက်ကတော့ဒီလ28ရက်နေ့ကလုံခြုံရေးတပ်ဖွဲ့ဝင်တွေကို MNDAA လက်နက်ကိုင်တောင်းကျဉ်လူတွေကနှစ်ကြိမ်ပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်အရာရှိငယ်တူနဲ့စစ်တီအချို့ကြာဆုံးပြီးနနေခရံချိုပြောက်ဆုံးခဲ့ကြောင်းသတင်းထုတ်ပြန်လာပါတယ်။ကောင်းလုံနဲ့နန်းဟာရွာနီးတနင်္လာနေ့ကတိုက်ပွဲပြင်းထန်ခဲ့တာကြောင့်မုံကိုကိုတိမ်းရှောင်လာခဲ့ကြောင်းထွက်ပြေးလာတဲ့စစ်ပီးဒုက္ခတွေကအခုလိုပြောပါတယ်
။အခုတနေ့ကတနေ့နဲ့ကစစ်ဖြစ်တဲ့ဟုတ်မနေ့ကဘုဆိုမနေ့ကအကြီးအကျယ်တင်းအစတော့ရောပြင်းမှာပေါ့နောက်တစ်ဖြည်းဖြည်းနဲ့ရွာရောက်လာပေါ့နောက်ခါရွာမှာတော့အင်းကြီးပြက်စီးတယ်လူတွေကျေတယ်ကျမတို့ကကိုဗစ်ပြေးလာရတာပေါ့ဘာမှမပါလာဘူးအဲအင်းမပြက်စီးရအကုန်လုံးဆန်ခဲ့ရပေါ့ဒါကြောင့်စိတ်ကမကောင်းဘူးစိတ်ကောင်းဘူးပေါ့
တနင်္လာနေ့မနေ့ပိုင်းဖြစ်ပေါ်ခဲ့တဲ့တိုက်ပွဲကြောင့်နန်းဟာရွာကဒေသခံ၄ဦးလက်နက်ကြီးတိမှန်တေဆုံးခဲ့တယ်လို့စစ်ပေးဒုက္ခသည်တွေကိုအကူအညီပေးနေသူကလည်းပြောပါတယ
်ရွာသားကအဲ့နန်းဟာရွာ၄ယောက်တန်းလက်နက်ကြီးပေါ့ဗျာအဲ့လက်နက်ကြီးကလို့လက်နက်ကြီးကိုဆုံးသွားတယ်လို့ပြောတယ်အသက်ကြီးတော့ရောသမီးများ80ကျင်း20ကျော်လူငယ်တွေပြင်း10နှစ်ကျော်ကမ္ဘာလေးတယောက်ပြင်းအဲ10နှစ်ကလေးတယောက်၄ယောက်ဆုံးသွားတယ်လို့ပြောတယ်သမီးသားဆိုကြတယ်သူတို့အိမ်မှာကြာရင်လည်းအိမ်လည်းလောက်သွ
ားမုံကိုနီကျေးရွာလေးရွာလောက်ကထွက်ပြေးလာကြတဲ့ဒေသခံ600ကျော်ကိုစစ်ပီးဒုက္ခသည်စခန်း၄ခုမှာနေရာချထားပေးနေရပါတယ
်မင်းရဲ့ကောက်တဲ့စည်ရင်းထဲမှာဒီ600နဲ့ဦးဆက်တော့ဒီစခန်း3ခုပေါ့ဒီလေးမှဟိုစခန်းနောက်ဆက်တစ်ခုစခန်းတစ်ခုပါအစ်အဲ့မှာကအခုကောက်ပြီးသားစည်ရင်းဒီနေ့မှာကျတော့ဟာ90ကျော်တော့ပြန်ထားရောက်အခုဒီဗလည်းမုံကိုမြို့နယ်ကဒီကောင်းလုံးရဲ့နံပါတ်ရဲ့မန်ခုံးကျေးရွာတင်နောက်လည်းကျေးရွာအဲကျေးရွာတွေအခုတော့ပလောင်ကပုံများနေတယ်ခဲဝင်ပြီးပါကပလောင
်စစ်ပြည်တော်ကတွေရာကချင်နစ်ချင်းဖရာကျောင်းလီစုဖရာကျောင်းဖုန်ကြီးကျောင်းနဲ့ကက်သလစ်ဖရာကျောင်းတွေမှာခိုးလုံနေကြပါတယ်ဝင်းချုံတရုတ်ရွာသားတွေကတော့နီးဆက်ရဆွေမျိုးတွေအိမ်မှာနေထိုင်နေကြပါတယ်စစ်ပီးကလုံအောင်ပြေးလာသူတွေကိုမုံကိုဒေသခံတွေလူမှုရေးဘာသာရေးအသင်းတွေကအကူအညီထောက်ပံ့ပေးတာပြီးကိုဗစ်ရောဂါကာကွယ်ရေးအတွက်နှကောင်းစည်း mask တွေကိုလည်းဝေငှပေးထားတယ်လို့ဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်ခင်ဗျာ